စကိုင်းတိုင်းဝက်လက်မြို့ရှေ့ချမ်းကိုမြန်မာစစ်တပ်ဘက်ကလေကြောင်းကနေရောမြေပြင်ကနေပါထိုးစစ်ဆင်တိုက်ခိုက်နေပြီးတော့တိုက်ပွဲအတွင်းမှာ PDF အဖွဲ့ဝင်တချို့ထပ်မံကြာဆုံးတဲ့အကြောင်းဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တဦးက VOE ကိုပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကဆယ်ရောရွာကဖမ်းဆီးထားတဲ့ရွာသားတချို့ကိုတော့ပြန်လွှတ်ပေးခဲ့ပေမဲ့ဖမ်းဆီးခံထားရတဲ့ရွာသားပေါင်းဟာ15ယောက်လောက်တော့ကြံရှိနေသေးတယ်လို့လဲဆိုပါရယ်ဒီအခြေအနေတွေသတင်းပေးပို့ချက်ကိုတော့မက်ခင်ဖြူထွေးကပြောပြမှာပ
ါဝက်လက်မြို့နယ်အရှိချမ်းဖျားလီကုန်းကြီးရွာနီးကပြည်သူကာကွယ်ရေးတပ်ဖွဲ့ရဲ့စခန်းတစ်ခုကိုအောက်တိုဘာလ10ရက်နေ့ကလေးကမြမစစ်တပ်ကလေကြောင်းကရောကုန်းကြောင်းကပါတိုက်ခိုက်နေတာပါဆယ်ရောရွာကဒေသခံ90နီးပါးကိုစစ်တပ်ကဖမ်းဆီးသွားခဲ့ပြီးအတော်များများကိုပြန်လွှတ်ပေးလိုက်ပေမဲ့15ယောက်လောက်ကတော့ဆက်ပြီးအဖမ်းခံနေရဆဲပဲလို့ပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တဦးကဖီဝေကိုပြောပါရယ်
ကတည်းကနေမှတောင်းပြခေါ်တယ်ကောက်ကသူကအဲဒီဒင်းလောင်းဒင်းလောင်းကနေမှကျွန်တော်တို့ခွာသွားတယ်ခွာသွားပြီးတော့အဲ့မှာသူအဲဒီလမ်းလျှောက်လို့တည်းကျွန်တော်ပြီးတော့မင်းသမီးလေးဦးလောက်ကိုထားခဲ့ပြီးတော့ဒီနောက်ကမင်းသမီးလေးသား15ဦးကန်းလောက်ရှိနေကြအဲဒီသူတို့စစ်ကြောင်းထဲမှာခေါ်သွားတယ
်မြမစစ်တဲ့စစ်ကြောင်းဒူရင်တောင်အနီးကနေထွက်သွားပြီးဖျားလီကုန်းကြီးရွာအနီးမှာကင်းဘုံဝင်နေတဲ့ PDF တပ်ဖွဲ့ဝင်တို့ဖမ်းဆီးခံရတဲ့အကြောင်းနဲ့အကြဆုံးရှိတဲ့အကြောင်းလဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်ကပြောပါတယ်
ပြရလေးဝင်ရပါသူခေတော့နဲ့ညီအခေတော့နဲ့တလေးချောက်ရအောင်ဘာသာနဲ့ပြတ်တယ်ရေးယူသွားခဲ့တယ်သူတို့တက်ဆက်ပါတဲ့ဒီဒူရင်တောင်ပေါ့နော်ဒူရင်တောင်ကျွန်တော်တို့သွားပြီးနေရှင်းရှင်းလေးသက်ခါမှာတော့အလောင်း၃လောင်းထပ်တွေ့အခုသူတို့လမ်းလျှောက်ပြီးတော့ဆက်သွားတယ်စကြောင်း80နဲ့82လောင်းပါရှိရတယ်ဒီမှာမှာအလောင်းမှာသူညာခွဲပြီးတော့အခွဲညာခွဲပြီးတော့မှကျွန်တော်အခုရောက်လာတာကကျွန်တော်တို့ဝက်လက်မြို့နယ်ရှိကြတော့မှတရိုင်မင်းကုန်းပေါ့နော်မင်းကုန်းကြီးကကိုယ်ကနေတက်ဆက်ပါရမယ
်။ထိခိုက်ကြဆုံးတဲ့အရေးအတွက်သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးသလို VOA အနေနဲ့တိကျအတည်ပြုချက်လည်းမရသေးပါဘူး။ဝက်လက်အခြေချမ်းတိုက်ပွဲတွေအတွင်းဒီရက်ပိုင်း PDF တပ်ဖွဲ့ဝင်တချို့သေဆုံးနေတဲ့ပုံတွေလူမှုကွန်ရက်တွေမှာလည်းပြန့်နှံ့နေပါဗျ။တိုက်ပွဲတွေကြောင့်စစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့နေရာနဲ့အနီးဝန်းကျင်ကကျေးရွာ15ရွာထက်မနည်းကဒေသခံတွေပေးလို့ရကိုထွက်ပြေးနေကြရတယ်လို့ကူညီပေးနေသူတွေကပြောပါဗျ။ဒီဒေသကကြီးရွာတွေမှာ PDF တပ်ဖွဲ့တွေခြေကုပ်ယူပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်လို့မြန်မာစစ်တပ်ကဆွဆွဲထားပါတယ်။အရဲသားတွေထိခိုက်သေးဆုံးတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်နဲ့ PDF တပ်ဖွဲ့တွေအကြားအပြန်အလှန်ဆွဆွဲချက်တွေထွက်နေတာပါ။မြစ်ကမ်းတလျှောက်နဲ့မြစ်ကမ်းနဲ့နီးတဲ့ကြီးရွာတွေကဒေသခံတွေဟာဒေလွေရာတောတောင်တွေထဲနဲ့တခြားဝေးလျံတဲ့နေရာတွေကိုပါထွက်ပြေးတင်းရှောင်နေကြရတယ်လို့လည်းအကူအညီပေးရေးအဖွဲ့တွေကပြောဆိုကြပါရဲ့ရှင်။